သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပွင့်လင်းရာသီရောက်လာတော့မယ်မြန်မာနိုင်ငံမှာပုံမှန်ဒီအချိန်ဆိုနိုင်ငံခြားခရီးသွားတွေအတွဲပြင်ဆင်နေခြင်းလို့ဆိုနိုင်ပါတယ်ရောက်လာတော့မယ်အောက်တိုဘာလကနေမေလအထိကိုမြန်မာနိုင်ငံရဲ့ခရီးသွားရာသီရေလို့လည်းသတ်မှတ်ထားကြတာပါ2020ကတည်းကစတင်ခဲ့တဲ့ကိုဗစ်ရောဂါကပ်ပြီးကြောင်းမြန်မာခရီးသွားလုပ်ငန်းတွေရပ်တန့်ခဲ့ရတာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့နှလန်မထူနိုင်အောင်ဖြစ်ခဲ့ရပါပြီမြန်မာနိုင်ငံဟာကိုဗစ်ကာလမကြိုင်ခင်2019မှာခီးသွားစံချိန်တင်မြင့်တက်ခဲ့ပြီးပြည်တွင်းခီးသား10တန်းဝင်ကျင်နဲ့ပြည်ပခီးသွား 4.8 တန်းကျော်ရှိခဲ့ပါတယ်။အာဏာသိမ်းကာလတွင်ဖြစ်တဲ့2022ခုနှစ်မှာတော့ပြည်ပခီးသွား2တန်းကျော်သာဝင်ရောက်ခဲ့တယ်လို့ဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အခုပြီးခဲ့တဲ့ရက်ပိုင်းကကြာရောက်ခဲ့တဲ့ကမ္ဘာခီးသွားလုပ်ငန်းတွေမှာလည်းစစ်ကောင်းဆောင်ကိုယ်စုံမှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်ခီးသွားလုပ်ငန်းတွေပြန်ဦးမော်လာဖို့ဗတ်ပေါင်းစုံငန်းတွေစူးစမ်းနေတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ကန့်သတ်ချက်တွေရှိနေသေးတာကြောင့်ခီးသွားရေးအတွက်ဟာအရင်လောက်တိုးတက်လာမှမဟုတ်ဘူးလို့လက်ခံထားသူတွေလည်းရှိပါတယ်။ခီးသွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်တဦးက
ဒီနိုင်ငံကခီးသွားတွေလာဖို့အတွက်တော့ကျွန်တော်တို့ပြည်သားမှရှိတဲ့ခီးသွားတရားပွဲတွေတော့ရောက်တာပါလို့ပေါ့နော်ဒါဟိုပရိုမိုးရှင်းနဲ့မာကတ်တင်းစုံမနေလည်းတော့တော့ဆောင်လုပ်နေတယ်။ဝန်ဝန်ဆွေးနွေးပြီးတော့အစီအစဉ်တွေ workshop တွေလုပ်နေတယ်။ဟုတ်ပြီတော့ဒီကရလာတဲ့အောက်ခံနေတဲ့အဖြစ်ဒီဘူးကျွန်တော်တို့ကဒါမဲ့ခီးသွားလုပ်ငန်းဖွဲ့ရတဲ့ခုချေပါမှုရှိပါတယ်။ဒါခီးသွားလုပ်ငန်းတွေအခက်အခဲတွေကိုဖြေချော့ပေးဖို့ဒါနဲ့ငွေငွေနဲ့ကျင်းနေဆုံးမှုတော့လုပ်ကြနေမှုတွေကျွန်တော်တို့ဆွေးနွေးမှုတွေလုပ်နေပေါ့နော်ဒီနှစ်မှာတော့ဒီချက်ပုံများပြီးတော့တစ်တန်းဝန်းတစ်တန်းလောက်ပြောင်းပြီးရင်းပြီးတော့ပြန်ပြီးတော့တိုးတက်လာလိမ့်မယ်ပေါ့နော်ဒီကနေ့နဲ့ကျင်းနေဆာလောက်ပြီးလာတယ်လို့ပြောပြန်မှန်းထားတယ်ဆိုင်နဲ့ပြင်းပြင်းပြီးတော့ဒီလိုပန်းနဲ့ဒီညောင်းနေနေမျိုးဒီပတ်စီးသွားတယ်လို့ကျွန်တော်တို့သိနေမှလောက်ပေါ့နော်ကျွန်တော်ညောင်းနေလို့ရသေးတဲ့အချိန်မှာရှိပါသေးတယ်ဟုတ်
စစ်ကောင်စီကနိုင်ငံခြားခီးသွားတွေဝင်လာဖို့စိုက်ရောက်ဗီဇာဆိုပြီးပေးတဲ့နိုင်ငံတွေမှာလည်းသူတို့နဲ့အကြမ်းတဝင်ရှိတဲ့နိုင်ငံတွေဖြစ်တဲ့တရုတ်ရုရှားအိန္ဒိယနိုင်ငံတို့သာပါဝင်ပါတယ်။ဒါအပြင်လာမယ့်အောက်တိုဘာလတရက်ကစပြီးမြန်မာတရုတ်နှစ်နိုင်ငံနယ်စပ်ဂိတ်တွေကနေတရုတ်ဝင်ဗီဇာနဲ့ဝင်ထွက်သွားလာနိုင်ဖို့ကိုလည်းစစ်ကောင်စီကဖော်ဆောင်နေတာပါ။ဒါကလည်းနိုင်ငံခြားငွေတိုးနိုင်မယ်နီလန်တရဲ့အပြင်ပြည်တွင်းမှာငင်းချမ်းနေပြီဆိုတဲ့သဘောမျိုးကိုနိုင်ငံတကာမြင်စေချင်တာကြောင့်ပြည်တွင်းပြည်ပခီးသွားလုပ်ငန်းဥမော်လာဖို့ကိုစစ်ကောင်စီဘက်ကဥတီနေပုံရတယ်လို့ကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်စစ်ကောင်စီလက်အောက်ခံဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကလည်းပြည်တွင်းပြည်ပခီးသွားဧည့်သည်တွေအနေနဲ့ပွင့်လင်းရာသီမှာတားရောက်လည်ပတ်တဲ့ခီးစဉ်ဒေသ14ခုကိုကြီးလာအတွင်မှာပဲထုတ်ပြန်ခဲ့ပါတယ်အဲ့ဒီထဲမှာတိုက်ပွဲဖြစ်ပွားမှုနေတဲ့ရန်ကုန်နေပြည်တော်မန္တလေးပုဂံပြင်ဦးလေနဲ့ရှမ်းပြည်တောင်ပိုင်းကကလော်အင်းလေးတောင်ကြီးအပါဝင်ကမ်းခြေတွေရှိတဲ့ငွေဆောင်ချောင်းသာငပလီကော့တောင်ကြောက်ဖြူမန်အောင်နဲ့မြောက်ပြားပိုင်းပူတာဦးဒေသတွေပါဝင်ပါတယ်လက်နက်ကိုင်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေကိုတော့ဖော်ပြထားခြင်းမရှိပါဘူးအနာသိန်းကာလနှစ်နှစ်ခွဲကျော်အတွင်းနိုင်ငံအနှံ့တိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ပြီး90ရာခိုင်နှုန်းကကရင်ပြည်နယ်အတွင်းဖြစ်ပွားခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလီလာရေး Institute ISP ကဖော်ပြထားပါတယ်။တိုက်ပွဲတွေကြောင့်လန်ခီဆက်တရည်နဲ့ကုန်စည်ပို့ဆောင်ရေးအခက်အခဲတွေရင်ဆိုင်နေရချိန်မှာပဲကရင်ပြည်နယ်ကိုပြည်တွင်းပြည်ပခီးသွားဧည့်သည်တွေလာအောင်ပြင်ဆင်သွားမယ်လို့စစ်ကောင်စီရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ကအခုလတတိယပတ်အတွင်းမှာပြောခဲ့ပါတယ်။ဒါဟာစစ်ကောင်စီအလိုကြာဟန်ပြလုပ်ရတာဖြစ်တယ်လို့အာနာမသိငင်ကခီးသွားမှတ်တမ်းတွေရေးနေတဲ့ Travel by Nortite ကဆိုပါတယ
်စစ်အာနာသိမ်းပြီးရဲ့နောက်မှာခီးသွားပုံစံတွေကအများကြီးပြောင်းလဲသွားတယ်ပေါ့အတိကခီးသွားလို့ရတဲ့ scope area အရင်ကျင်သွားတယ်ပေါ့နော်အရင်တော့ဆိုကချင်ကရကရင်ချင်းမှုပမာရခိုင်ရှမ်းအပြည့်မှာခီးသွားလို့မရနေရဆိုနေနေပါစိတ်ထင်အရင်ကတဲ့10%လောက်တောင်ခီးသွားဖို့မရဘူးလို့ ထင်တယ်ပေါ့နော်အဲ့မဲ့သူတို့ဘလောက်ပဲခရီးသွားလုပ်ငန်းကြီးကို promote လုပ်လို့ဒီကာလကြီးကဘယ်ကုန်းမှသွားလို့မကောင်းတဲ့အနေထားဆိုတာမြေပြင်မှာရှိရတဲ့လူတွေကုန်သိရပေါ့နော်နောက်တစ်ခုကကျတော့ခုနလိုသူတို့ကဒေါ်လာအကြီးတကြီးလိုအပ်နေတဲ့အချိန်မှာရလုံရညာခေပေါက်အနေနဲ့ထားလုပ်တယ်လို့ပဲမြင်ပါတယ်ဒီထက်ပိုပြီးတော့မြန်မာနိုင်ငံ tourism ကလည်းကောင်းစစ်အာဏာရှင်လက်အောက်မှာကောင်းလာဖို့လည်းမမြင်ပါဘူးဒီထက်စစ်အာဏာရှင်လက်အောက်မှာဆိုလို့ရှိရင်တော်ရစလုံကမှမဟုတ်ဘူးဘယ်လုံကမ်းမဆိုကောင်းလာဖို့လည်းမရှိပါဘူ
းစစ်ကောင်စီကပြပခီးသွားတွေနိုင်ငံတွင်းဝင်လာအောင်လှုပ်ဆောင်မဲ့အရေးအယောင်တွေပြနေပေမယ့်နိုင်ငံတကာကတော့သူတို့နိုင်ငံသားတွေကိုတတိပေးချက်တွေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိပဋိပက္ခအခြေအနေတွေကြောင့်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေကိုမြန်မာပြည်ထဲခီးသွားလာဖို့တာမြင်ထားတာပါဗြိတိန်ဆိုရကစည်ရေးပြည်ထက်တဲ့ကချင်း၊ကယား၊ကရင်ချင်း၊မွန်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းစကိုင်းတိုင်းမကွေးတိုင်းနဲ့တနင်္သာရီတိုင်းတွေကိုခရီးမသွားဖို့တတိပေးစာကိုအခုလလယ်လမှာထုတ်ပြန်ထားပါတယ်။မဖြစ်မနေသွားဖို့လို့ရင်တော့ရှမ်းပြည်နယ်တနင်္သာရီတောင်ပိုင်းနဲ့ရခိုင်ပြည်နယ်အလဲပိုင်းဒေသတွေလောက်သာတွားရောက်ဖို့ကိုဖော်ပြထားတာပါ။လက်ရှိအခြေအနေအရနိုင်ငံသားတွေတင်မကပဲနိုင်ငံသားတွေတောင်လွတ်လွတ်လပ်လပ်ခရီးသွားလာခွင့်မရှိတဲ့အနေအထားမှာရှိနေပါတယ်။လမ်းခရီးမှာလုံခြုံရေးအရာစစ်ဆေးမှုတွေပြုလုပ်တဲ့အခါတချို့ဆိုသကောင်စင်းမိတူကအစာပြရတာတွေကခရီးသွားလာဖို့အဟန့်တားဖြစ်စေတယ်လို့ဆိုကြပါတယ်။မြကြီးနားဒေသခံဂျက်စတင်အောင်နီကတော့ပြည်နယ်တွင်းဒေသခံတွေတောင်လွတ်လွတ်လပ်လပ်သွားလာခွင့်မရှိတဲ့ဒီအချိန်မှာစစ်ကောင်စီကြိုးပမ်းနေတဲ့ခီးသွွားကြိုးတက်ရေးဟာဖြစ်လာနိုင်ခြင်းမရှိဘူးလို့ဆိုပါတယ
်ခီးသွွားလာရေးကတော့တော်တော်လေးဆိုးဝါးပဲကချင်ပြည်နယ်နေရာအနက်မှာခက်စစ်စိတ်တိုက်ပွဲတွေဖြစ်နေပါတယ်ဂိတ်တွေမှာလည်းစစ်စေးမြင်းမြတ်မှုတွေများတယ်အမ်ပြီးတော့အခုဒီမြကြီးနားဘုံဘောလမ်းကလည်းတိုက်ပွဲတွေကြောင့်ပိတ်ထားတယ်ပေါ့နော်အခုချိန်မှာဒီစက္ကစအနေနဲ့ပြန်လဲဒီခီးတော်လာရေးတူးချိန်မယ်ဆိုတာကအခုအချိန်နေနဲ့ဆိုမဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့အဲခီးတော်လာရေးအဲဆိုတာကကျွန်တော်တို့အားလုံးကဒီတချို့တွေကကျတော့အလုပ်ရဖြစ်ရင်ဖြစ်မယ်ချို့တွေကတော့စိတ်ပန်းဖြေအဲချင်းတဲ့တို့ကြောင့်သွားတာလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီအချိန်နေမှာတော့ဒီတကယ်ခီးတော်လာရေးနဲ့ပတ်သက်ရင်တော့ချင်းပြည်နယ်ရဲ့အချိန်တွေကတော့เนาะချင်းနေဆိုးရတယ်အမြင်ပြမှာလည်းတကယ်ကိုခက်ခဲနေကြပါတယ်ပေါ့နော်ဘလို့မှအချိန်တွေကတော့ကောင်းလာနိုင်ဖို့တော့မရှိသေးဘူးပေါ့လေ
စစ်ကောင်စီကပြပခီးသွားတွေဝင်ရအောင်စူးစမ်းနေပေမဲ့တစ်ဖက်မှာတော့မြို့နယ်တိုင်းလိုလိုမိမမှန်တာလောင်စာစီစီကြီးတာကုန်စည်နှုန်းကြီးတာတွေကြောင့်နေမကြီးဟိုတယ်တွေစားတောက်ဆိုင်လုပ်ငန်းတွေရပ်နာထားတာတွေရှိပါတယ်ဒါကြောင့်ခီးသွွားလုပ်ငန်းကိုမှီခိုနေရတယ်လူဦးရေတသန်းကျော်လောက်အလုပ်လက်မဲ့ဖြစ်သွားရတယ်လို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေကခံမှန်းပြောဆိုကြပါတယ်အာနာသိန်းနောက်ဆက်တွဲစီးပွားရေးနှိမ့်ချမှုတွေကြောင့်ခီးသွွားလုပ်ငန်းလုပ်ကိုင်နေတဲ့လုပ်ငန်းရှင်အများစုဟာတခြားလုပ်ငန်းတွေကိုပြောင်းလဲလုပ်ကိုင်ခဲ့ကြရပါတယ်မြန်မာနိုင်ငံလို့ပြောလိုက်တာနဲ့ခီးသွွားလေပတ်မှုတွေရှိတယ်မွန်ပြည်နယ်ကကြိုက်တီယိုစကိုင်းတိုင်းကမင်းငွန်ခေါလောင်ကချင်ပြည်နယ်ကမြစ်စုံ၊ကယားပြည်နယ်ကတောင်ခွဲစီတီစတဲ့လူသိများထင်ရှားတဲ့အထင်ကရနေရာတွေဟာအခုဆိုရင်တိတ်ဆိတ်နေပါပြီ။ပြည်တွင်းပြည်ပခီးသွားတွေရွေးချယ်လေးရှိတဲ့တောင်ကြီးအင်းလေးရှိရာရှမ်းပြည်နယ်တောင်ပိုင်းကခီးသွားလုပ်ငန်းရှင်တို့ကတော့တိုင်းပြည်ခီးသွားတိုးတက်ဖို့ဆိုရင်ခီးသွားခြင်သူတွေကိုလုံခြုံရေးတင်းကျပ်မှုတွေဖြေလျှော့ပေးဖို့လိုတယ်လို့ပြောပါတယ်
။ပုံစံကတော့ခါတိုင်းကတော့ရံမရိုးရှင်းနေပြီပေါ့ပြင်ချမ်းလို့နိုင်ငံမှာစီးပွားပြောတယ်လူကြေတော်မှာတော်လို့မရတဲ့နေရာအများကြီးဒီကျွန်တော်ရဲ့ customer တွေပေါ့နော်လုပ်ငန်းရှင်တွေနေနေအဲ့လိုစီးပွားတိုး operator တွေနေနေသူအဲ့တယ်ရဲ့ဒီဒီ safety ကိုအမှတ်ခံနိုင်တဲ့အခြေအနေရှိရတာပေါ့တော့အဲ့လိုမျိုးအမှတ်ခံနိုင်တဲ့ခံပြီးနိုင်တဲ့အခြေအနေကနည်းတာပေါ့နော်လုပ်ငန်းရှင်တွေဘက်ကလည်းအဲ့ပြီးတော့အမှတ်ခံပြီးနိုင်တယ်ဆိုစီးပွားတွေနေလဲဟိုစိုးရိမ်မှုတွေရှိတယ်စီးတဲ့အတွက်ချုံညာဆိုရင်ရှောင်ရှောင်တယ်
အာနာမသိငင်ကဆိုမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းအတူတက်ဆုံးကတောင်စလက်နဲ့ချယ်ရီတွေဖူပွင့်ရာချင်းတောင်နန်းဒေသဖြစ်တယ်လို့ပြောစမဲ့ရှိကြပါတယ်။လက်ရှိကာလမှာတော့ဖလန်းခရိုင်ထဲမှာရှိတဲ့ရီဂန်ကမ်ပက်လက်မြို့ကဝီတိုရီယာကျောင်းနဲ့မတူဘီမြို့နယ်တွေကဘုံတလာရေတခွန်တွေဟာတားရောက်လဲပတ်ဖို့အခက်အခဲဆုံးနေရာတွေဖြစ်ခဲ့ရပါပြီ။အိမ်မီရှုခင်ရမှုလက်နက်ကင်တော်လန်ခုခံစေပြင်ထန်မှုတွေနဲ့နယ်မြေမတည်ငြိမ်မှုတွေကြောင့်လည်းချင်းဒေသခံတသိန်းကျော်ဟာအိုးအိမ်ဆုံးခွာထွက်ပြေးတိမ်ရှောင်နေရတာပါ ဒီလိုအချိန်ဒီမှာခီးသွွားလုပ်ငန်းတိုးတက်ဖို့ဆိုတာကပဋိပက္ခမဖြစ်ပွားရနေရအချို့ကိုသွာလာနိုင်ုံနဲ့မဖြစ်နိုင်ဘူးလို့လက်ခံယူဆသူတွေလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ခီးသွွားလေးရှိတဲ့မတ်အိမ်မြက်ကတော့သွားဖို့သမျှခီးတွေတဲ့ချင်းပြည်တဲ့ကအလှဆုံးလို့ခံယူထားတာကြောင့်ပြန်သွားနိုင်ဖို့အချိန်ဒီကိုမျှော်လင့်နေသူပါ
လူငယ်ဆယ်စုနှစ်တခုလောက်တည်းကချင်းပြည်ကလူတို့ရောက်ပုံနေတယ်သွားတဲ့လူတိတ်မရှိဘူးခုနောက်ပိုင်းတော့ခီးသွားတဲ့လူလည်းတပြေးနဲ့များလိုက်လူကယ်တွေကလည်းသွားကြတယ်ပေါ့အဲ့လိုအကူပြောင်းကာလကောင်းမွန်တဲ့အကူပြောင်းကာလဖြစ်လာတဲ့အချိန်မှာပေါ့နော်ဒီလိုအချိန်တွေဆိုးတွေဖြစ်သွားတော့ပြန်ပြီးတော့အရင်လိုမျိုးအစဉ်ပြန်ပြေဖို့ကျွန်တော်အချိန်တစ်ခုတော့ယူရမယ်ထင်တယ်ရှင့်ချင်းပြည်ကလည်းငကိုတွေကသူ့အတူတတိတန်နဲ့ငင်းချင်းချင်းလေးရှိရဲ့ဒေတာဆိုတော့အနာဂတ်မှာလည်းအဲ့လိုမျိုးအေးချမ်းချမ်းနဲ့ငင်းငင်းချင်းချင်းပဲရှိစေချင်တယ်ရှင့်
ပြည်ရင်းကလက်နက်ကင်တိုက်ပွဲဖြစ်ပွားမှုတွေနဲ့မလုံခြုံတဲ့အခြေအနေတွေကြားမှာမြန်မာနိုင်ငံဟာပြပခီးသွွားတွေအတွက်တော့စစ်တလင်းတစ်ခုပြရောက်တာဖြစ်နေတာပါဒီလိုအခြေအနေမှာစစ်ကောင်စီကြိုးပမ်းနေတဲ့ခီးသွွားလုပ်ငန်းတိုးတက်ရေးဟာဟန်ပြတာတာတောင်ဖြစ်လာပါမလားဆိုတဲ့ဝေဖန်ချက်တွေလည်းရှိလို့နေပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ